မြန်မာနိုင်ငံမှာအခြေခံစားတောက်ကုန်ဈေးတွေတည်တည်တက်နေပြီးကြကြံပြီးမှဈေးနှုန်းတွေပိုတက်လာတာကြောင့်အင်ရှင်မတွေရောစားတောက်ကုန်ရောင်းသူတွေပါအခက်ကြုံနေကြပါတယ်အတားငါးဈေးတွေမကအသေးအရွက်နဲ့ကျပ်ဥဈေးတွေပါဈေးကြည့်နေတဲ့အခြေအနေကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မဆုမွန်ပြောပြပေးပါပါခင်ဗျာ
အခြေခံကုန်ဈေးနဲ့စားတောက်ကုန်ဈေးနှုန်းတွေပိုပိုပြီးတော့မှတက်နေတဲ့မြန်မာနိုင်ငံမှာတကြံပြီးသွားတဲ့အချိန်မှာတော့ကုန်ဈေးနှုန်းတွေဟာအရင်ကထက်ပိုပြီးတော့ကြီးသွားတယ်လို့တော်တော်များများကပြောပြကြပါတယ်။နေစာဒူဝါစားတောက်ဖို့အတွက်မဖြစ်မနေအသုံးပြရတဲ့မီးဖို့ကြောင့်အသုံးဈေးကအရင်ကထက်ပိုပြီးတော့များလာတယ်လို့လည်းအင်ရှင်မတွေကပြောနေပါတယ်။အသားနဲ့ငါးဈေးတွေမကပဲအသီးအရွက်နဲ့ကျပ်ဥဘဲဥဈေးတွေကအစာတက်နေတာပါ
။ကုန်ဈေးကတော့တက်တယ်ကုန်လုံး။ဝယ်ရတာဟုတ်ခိုင်းရတော့မတူဘူးမှအတိရစီရစားတတ်တာအခုဆိုရင်စီသေးတွေရောကုံကုံလေးနေမဟုတ်ကုံကြောက်တွေပါဈေးရတက်နေရောလေညီမတို့ဆိုရင်ဈေးရောက်လာဆိုရင်ဘယ်လိုမှမဆိုဘယ်လိုပြောရလဲဟိုတတိယတရက်ကိုမနေမြအောင်တော့လုပ်နေရတယ်တခါလေအရင်အောင်မရခြင်းအဲ့လိုမျိုးအောင်ဖြစ်နေတယ်မှတကြံပြီးတော့ပစ္စည်းလေးတွေကပို့ပြီးတော့တက်လာတယ်ဒီတော့ဆိုရင်မှလည်းဘယ်လိုပြောမလဲဟိုကုံလေးရတက်ရင်ကုံကြောက်လေးရကြတယ်ကုံကြောက်ကတက်ရင်ကုံလေးကြီးရကြတယ်ဆိုတော့လည်းတော်တယ်အခုကနှစ်ခုလုံးကတရိုင်းနဲ့တက်နေတော့စိတ်ကြီးစင်မပြေဘူးပေါ့နော်အဲ့လိုမျိုးဖြစ်နေတာဟုတ်ကဲ့
စားကုန်တွေကဈေးကြီးနေတာကြောင့်စီးပွားရှာဖို့ပါအခက်အခဲဖြစ်နေတယ်လို့လည်းစားတောက်ဆိုင်ဆင့်ထားသူတို့ကအခုလိုပြောပြပါတယ်
။ဈေးခါလိုက်နေဈေးကြီးတယ်။ဘဲဥကအရင်က120အခု180အခုဒူးသေးတော့မှတလုံးအရင်က1000ကျော်အခု2000ကျော်ဟုတ်
။အခုလိုမျိုးဈေးတွေကြီးလာတဲ့အတွက်ရန်ကုန်မြို့ထဲမှာတောင်အသားစားသုံးသူကနည်းလာတယ်လို့မင်္ဂလာတောင်ညွန့်အသားလက်ကားဈေးကွက်ကလုပ်ငန်းရှင်တို့ကပြောပါတယ်။အထူးသဖြင့်စိတ်သားဈေးကအရင်ကထက်အဆမတန်တက်နေပြီးရန်ကုန်မှာစိတ်သားထုတ်လုပ်တဲ့စီပင်သားတက်ယုံ၅ခုကနေတရက်ကိုအကောင်ရေ1400ဝန်းကျင်ပဲဖြန့်ဖြူးနိုင်တယ်လို့သူကပြောပါတယ်
ဒီကတော့တိကျအောင်မှာတော့ပေါင်းတော့နှစ်ပေါင်းတော့ဒီနေ့ကအနှစ်ကုန်လုံးအောင်ဆိုပြီးဒီကမှာကို1800ပဲဒီ1800ပေါင်းဖို့တော့ဆိုတော့ဒီကတော့ဒီကနေ့နေ့ကိုစီးပြီးကြတော့အဆမပြတ်တယ်ခုရင်းသားနဲ့ဒီပေါင်းတဲ့ဈေးကြီးမှာဆိုလို့ရှိရင်စိတ်သားအဆလို့မျိုးပါလည်းနေတယ်ဒီနေ့ကဆလို့မျိုးပါလည်းနေတယ်ဘာဆလို့မျိုးပါလည်းနေဝတ်ဆလို့မျိုးအဖက်နေပြောင်းနေတယ်ဆို
သသားငါဟင်းဒီကြီးရွက်နဲ့ကုံစိန်ကုံကြောက်ဈေးတွေအလုံးတက်နေတဲ့အတွက်လက်လီလက်ကရောင်းချသူတွေမှာအယောင်းဝယ်ကအေးနေပါတယ်။နိုင်ငံရေးစီးပွားရေးအခြေအနေတွေကြောင့်ပြည်သူအများစုဝင်ငွေနှဲပါနေချိန်မှာအခုလိုမျိုးမဖြစ်မနေဝယ်ဖို့လိုအပ်တဲ့အခြေခံစားတောက်ကုန်တွေဈေးတွေကြီးနေတာကြောင့်ပြည်သူအများစုကအခက်ကြုံနေရတာဖြစ်ပါတယ်ရှင်။